တူရကီနိုင်ငံရဲ့အရှေ့တောင်ပိုင်းဆီးရီးယားနယ်စပ်နားကရှူရက်မြို့မှာအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပွားပြီးလူ28ဦးမကသေဆုံးပြီးတော့တခြားလူ100နီးပါးလောက်လည်းဒဏ်ရာရသွားကြပါတယ်။ဒီတနင်္လာနေ့တိုက်ခိုက်မှုကိုဘယ်သူဘယ်ဝါကလှုပ်ဆောင်ပါတယ်ဆိုပြီးဝန်ခံပြောကြတာမျိုးမရှိပေမဲ့ IS Islamic စစ်သွေးကြွားတွေရဲ့လက်ချက်လို့ယူဆနိုင်စရာအကြောင်းတွေအများကြီးရှိတယ်လို့တူရကီအရာရှိတွေကပြောပါတယ်။အကြမ်းဖက်သမားတွေဟာတူရကီနိုင်ငံရဲ့စီးလုံးညီညွတ်မှုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တူရကီပြည်သူတွေအနေနဲ့စိုးရိမ်တော့ကမဖြစ်ဖို့ပြည်ထောင်စုဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ဆူရိတ်မြို့နယ်နေဆက်ချပြီးတော့တည်ရှိတဲ့အစီရီးယားမြို့ကိုဗာနီမှာပြည်လဲတိဆောက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့နိုင်ငံရေးအဖွဲ့တစ်ဖွဲ့သတင်းစာရှင်းလင်းပွဲကျင်းပပြီးတော့ပြောကြားနေတဲ့အချိန်မှာပဲအဲ့ဒီရင်ကျင်းမှုအဆောက်အအုံနောက်မှာပေါက်ကွဲမှုဖြစ်ပွားတာပါ။ကိုဗာနီမြို့ဟာကာဒစ်ရှ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ IS သေးကြွားတွေကြားမှာအပြင်းထန်တိုက်ပွဲဖြစ်နေတဲ့မြို့လည်းဖြစ်ပါတယ်။အကြမ်းဖက်မှုတွေကနေပြီးတော့ထွက်ပြေးနေကြတဲ့ဆီးရီးယားဒုက္ခသည်တွေရဲ့ဒုက္ခသည်စခန်းအကြီးကြီးတစ်ခုလည်းရှိတဲ့နေရာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့နိုင်ငံရဲ့ရှေ့တောင်ပိုင်းမှာအချင်းချင်းမှားယွင်းပြီးတော့ပြန်ပစ်မိတဲ့ဖြစ်ရပ်တစ်ခုဖြစ်ပွားပြီးတော့လုံခြုံရေးကင်းစခန်းတစ်ခုကို American ရဟတ်ယာဉ်ကပုံကျဲမိလို့အာဖဂန်စစ်သား၈ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရသွားပါတယ်။ကဘူးမြို့တော်အရှေ့ဘက်မိုင်30အကွာမှာလိုဂါပြည်နယ်ဘာရာကီဘရက်ခရိုင်မှာဒီမတော်တဆမှုဖြစ်ပွားတာပါ။နိုင်ငံတကာညွန်မောင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုလုပ်တာမှာအာဖဂန်အမျိုးသားတပ်မတော်ကင်းစခန်းကိုမတော်တဆပြစ်မိသွားတယ်။တကယ်တမ်းပြစ်မှတ်ကထိသွားတဲ့နေရာနဲ့မိုင်ဝဲလောက်ဝေးတယ်လို့ပြည်နယ်ရဲမှူးကြီးကသတင်းထုတ်တွေကိုပြောသွားပါတယ်ရှင်။